ထမ်းမြမနေစားကရင်ပြည်နယ်ဖျားသုံးစုမြို့မှာမနေ့မေလ29ရက်နေ့ညစနေကျော်လောက်ကပောက်ကွဲမှုနှစ်ခုဆက်တိုက်ဖြစ်ခဲ့သလိုလက်နက်ကြီးတွေနဲ့ပါပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်စာတင်ကြောင်3ကြောင်ပျက်စီးသွားတယ်လို့ဒေသခံတွေရဲ့ပြောကြားချက်ကိုကိုကာပြီးပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ပထမပောက်ကွဲမှုဟာည10:10မိနစ်မှာဖြစ်သွားခဲ့ပြီးဒုတိယပောက်ကွဲမှုကတော့ည10:33မိနစ်မှာဖြစ်ခဲ့တာလို့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းမှာဖော်ပြထားပြီးအဲ့ဒီပောက်ကွဲတဲ့အတန်တွေကိုထိုင်းနိုင်ငံစက္ကလာပူရီပြည်နယ်ဖရာချေဒီဆမ်ဦးနေဇာဂေတီကျေကျေလောင်လောင်ကြားခဲ့ရတယ်လို့ဆိုပါတယ်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်အခြေအနေစောင့်ကြည့်ဖို့အတွက်နိုင်ငံနေဇာဒေသကိုထိုင်းတပ်သားတို့ကဆစ်လွတ်ခဲ့တယ်လို့ဆိုပါတယ်ပြည်တွင်းသတင်းမီဒီယာတွေမှာတော့ပောက်ကွဲမှုကြောင့်ဖျားသုံးသူအထက်တန်းကြောင်ယုံကံမိလောင်ပျက်စီးသွားခဲ့ပြီးတခြားအထက်ကမူလွန်ကြောင်ခြံစည်းရိုးလည်းပျက်စီးသွားတယ်လို့ဖော်ပြထားပါတယ်အခင်းဖြစ်တဲ့နေရာကိုစစ်တပ်နဲ့ရဲတွေရောက်လာပြီးစစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဒေသခံ6ဦးကိုလည်းမတင်ငါမှုနဲ့ဖမ်းဆီးသွားတယ်လို့ဆိုပါတယ်ပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူစီးရင်တော့မသိရသေးပါဘူးခင်ဗျာ